ဖလာစာ တနေ့တာ 4000 အချက်တက်မှတ်ထားတာကနေအခုနိုဝင်ဘာလကစပြီး 9000 အချက်အဖြစ်အလုပ်သမားရေးဝန်ကြီးဌာနကပြောင်းလဲတက်မှတ်လိုက်တာပါ အလုပ်ရှင်တွေဘက်ကအခုလကစပြီး 9800 အချက်ပြောင်းလဲပေးတာရှိပေမဲ့ အချိန်မှုကြီးကိုတော့ပြန်ပြီးရှော့ချလိုက်တယ်လို့အလုပ်သမားတွေကပြောပါတယ် ကုန်စည်နှုန်းဒေါ်လာနေချိန်မှာအခြေခံလောက်ခလာစာအနည်းငယ်သာရတဲ့အလုပ်သမားတွေအတွက်ပိုပြီးအခက်တွေ့စေရလို့စိတ်ယုံသုံးသားသူကပြောပါတယ်
တို့တခါမတိုးခင်တော့ဆိုရင်အကုန်ဝိုင်းတောင်းဆိုလို့ချင်းမှာ9600ချောက်ရရတယ်ပေါ့။ဦးတကြီးကချောက်နေရရတယ်။ခုတို့တွေကသူရနေပြီးတော့တခါတိုးပေးတယ်ဆိုပြီးတော့တက်မှတ်လိုက်တဲ့ချိန်မှာတော့သူက9800ပေးတယ်။ဒါပေမဲ့ဦးတကြီးကတော့ချောက်နေရတဲ့ဖြစ်သွားတယ်။အတူတူပဲအမှုကအဲ့လိုပဲဖြစ်သွားတယ်ပေါ့။တို့တွေကဘာတိုးပေးမှန်းလည်းမသိဘူး။မန်နေဂျာဆိုရင်တော့ဥမာဒေးကြီးဆိုတနေ့ဘယ်လောက်တို ော့ဘိုးဘိုးတော့တော်တော်လို့လုံးချင်းနေနေတော့လဝါရိုက်ပြီးတော့တော်တော်လုံးခါနေထားမှဖြစ်နေပေါ့ဒီတိကျတော့ကျွန်တော်ပြည့်စုံနေတယ်ပေါ့ဒီတိတူးရင်တူးသလားဦးရီကြီးကလိုက်ပြီးတော့ကျွန်တော်နေနေတိုးစီချင်းဒါမှလည်းကျွန်တော်တို့ဒီလုံသမားတွေကအဆင်ပြေမှာဘာကြောင့်လဲဆိုတော့ကုန်လေးနှောင်းကလည်းဟိုကြွားသွားဆိုမရှိဘူးတက်လာတာလဲဆိုတော့သိမလား
ဒီနေ့သာအလုံးချိန်၈နာရီအတွက်အနည်းဆုံးအခကြေးငွေ4800ကျပ်ကို2018ခုနှစ်တုန်းကအတည်ပြုခဲ့တာဖြစ်ပြီးတော့ပြောင်းလဲနေတဲ့ကုန်စည်နှုန်းတွေကြောင့်အလုံးသမားတွေဝိုင်းပြီးတောင်းဆိုချိန်မှာ9600ကျပ်အဖြစ်ပြီးခဲ့တဲ့လပိုင်းမှာစက်ရုံတချို့ကပြောင်းလဲပေးခဲ့ပါတယ်အဲ့ဒီအချိန်မှာအချိန်မှုအကြီးက1400ကျပ်ဖြစ်ခဲ့တာပါအခုလာကစားပြီး9800တက်မှတ်လိုက်ချိန်မှာတော့အချိန်မှုအကြီးကို1200ကျပ်ပြန်လျှော့လိုက်တယ်လို့အလုံးသမားတွေကပြောပါတယ်စေယုံလုံငန်းတွင်နဲ့မှာအလုသမားတွေအခြေခံအခွင့်အရေးချိုးဖောက်ခံရမှုတွေဟာအရင်ကတည်းကရှိခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ပိုဆိုးလာတယ်လို့စေယုံလှုပ်သားတွေနဲ့အလုသမားရေးလှုပ်ရှားနေသူတွေကပြောပါရယ်အလုရှင်ချီးသွားနေခြင်းဖြစ်လို့အခုလာကစားပြီးတတ်မှတ်လိုက်တဲ့တနေ့တာအခချင်းတွေကိုတိုးပြီးမရသေးသူတွေလည်းရှိပါတယ်ဒါ့အပြင်အချိန်ပိုဆင်းရတဲ့လောက်ခလာစာကိုလည်းချော့ချပေးတာမျိုးရှိတယ်လို့တရုတ်အထည်ချုပ်စေယုံမှာလောက်ကင်နေသူတွေကပြောပါရယ်
ကျွန်တော်လည်းမျိုး9800ပေးရဆိုရင် OG ကထိုးသွားမှာမဟုတ်ဘူးလားကျွန်တော်အဲ့လိုရှော့လိုက်တယ်ဆိုတော့လေဟိုညီမတို့ကတော့ပြောကျင်တယ်ဒါပေမဲ့တို့ကအခုလောလောဆယ်မှာ order မရှိဘူးဆိုပြီးတော့ဘလုတ်ပိတ်ထားရရှိတယ်တချို့တော့ကိုဒေးဒေး3000ပေးပြီးတော့ပိတ်ထားရရှိတယ်မှာသူတို့တော့ဘောနဲ့သူတို့ပိတ်ထားပြီးတော့အဲ့လိုတိတ်လိုက်ဖွင့်လိုက် OD တွေကိုမျိုးမျိုးရှော့လိုက်ပေါ့အဲ့လိုမျိုးအလုံးသမားဘက်ကကြီးပဲရှော့နေ order မရှိတာအလုံးချင်ရလိုအပ်ချက်လေအဲ့တော့အလုံးသမားဘက်ကကြီးပဲသူကအဲ့လိုမျိုးမျိုးတွေလုံနေဘယ်ဌာနအောင်မှလည်းအကြောင်းမကြားပဲနဲ့အဲ့လိုမျိုးဆိုတော့ကျွန်တော်တို့အနေနဲ့အဆင်မပြေဘူးလို့နေနေညာနဲ့ချိန်ပြီးတော့ဆင်းခိုင်းတာမျိုးရှိရမှာရဲ့အခုနေဘက်ကိုနားညာဘက်ကိုအပြက်ဆင်းပြီးအဲ့လို double ဆင်းခိုင်းတာမှာရဲ့ခြေပုံတညာလုံးအဲ့လိုဆင်းခိုင်းပြီးတော့နောက်နေ့ပိတ်တဲ့ဟာကိုလည်းဒေးဒေးပေးမယ်ဆိုပြီးတော့နောက်နေ့ဆင်းလို့တမားကြီးပြန်ဆင်းတဲ့အချိန်မှာဒေးဒေးလည်းမပေးတော့ဘူးအဲ့ဒါ original ပေးမယ်အဲ့9600ကိုပြန်နှုတ်တယ်
အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တနေ့တာအလုပ်ချိန်၈နာရီထက်ကျော်လွန်ပြီးအချိန်ပိုကြီးထက်ဆောင်မပေးပဲအလုပ်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးကြုံတွေ့လာတယ်လို့ဆက်ရုံလုပ်သားတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းကာလနောက်ပိုင်းမှာလုပ်သားဈေးကွက်ကျဆင်းမှုနဲ့အတူအလုပ်သမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးဆုံးရှုံးလာတာပါတချို့ဆက်ရုံတွေပိတ်သိမ်းလိုက်ချိန်မှာအလုပ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာနေနာကြီးမရတာမျိုးလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါဘေးကနေနလန့်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်အသဲတွေကလုံသားဈေးကွက်ကိုထိခိုက်စေခဲ့တာပါအလုပ်ကံရရှိနှုန်းအလုပ်အခြေအသွေးနဲ့ကုန်ထုတ်စွမ်းအား